အရှေ့တောင်အာရှဒေသမှာထိုင်းနိုင်ငံကဆေးချောက်မာရီဝါနာကိုဆေးကုသရေးမှာအသုံးပြုဖို့အတွက်ပထမဆုံးတရင်ဝင်ခွင့်ပြုလိုက်ပါပြီ။ဒါပေမဲ့ဒါကိုဆေးဖြစ်သုံးရမှာကြုံလာရနိုင်တဲ့အနေအထားတွေအတွက်စိတ်မသက်မသာဖြစ်နေရသူတချို့ရှိပါတယ်။အခုလိုတရင်ဝင်ခွင့်ပြုချက်ကိုဒီဇင်ဘာလ24ရက်ခရစ်စမတ်အကြိုနေ့မှာပြဋ္ဌာန်းခဲ့ခြင်းကစပြီးမာရီဝါနာကိုဆေးဖြစ်နဲ့သုံးဖို့လှုံ့ဆော်နေတဲ့ပညာရှင်တချို့ကဒီဥပဒေကိုစိတ်ပျက်ကြောင်းပြောဆိုခဲ့ကြတာပါ။ဒီလိုပြဋ္ဌာန်းမှုကနေအမေရိကန်ဒေါ်လာဘီလီယံပေါင်းရာချီအမြတ်ရနေတဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်ကြီးတွေကိုအစိုးရဌာနတွေကအခွင့်အရေးတွေပေးလာနိုင်တယ်လို့ထောက်ပြနေကြတာဖြစ်ပါတယ်။မာရီဝါနာကိုစိုက်ပျိုးရာကနေလူနာတွေကိုပေးတဲ့အထိဂျာလုပ်ငန်းအဆင့်ဆင့်အတွက်စီးမြင့်ဥပဒေတွေချမှတ်ပြီးထိန်းချုပ်သွားမှာဖြစ်ကြောင်းထိုင်းမှုရစေဝါထိန်းချုပ်ရေးဘျူရိုက VOA ကိုပြောပါတယ်။ GPO ထိုင်းစေဝါစီးပွားဘေးဒါဌာနကတော့ဒီမာရီဝါနာအတွက်အမျိုးအစားခွဲတာတွေစိုက်ပျိုးတာရိတ်သိမ်းတာအရေးသွေးပိုးပြီးကောင်းအောင်လုပ်နေပါတယ်အခုလိုဆေးကြောက်သုံးကုသဖို့အတွက်လှုပ်ဆောင်မှုတွေတိုးလာနေချိန်မှာပဲဒီလိုလှုပ်ဆောင်မှုကြောင့်နောက်မှာဖြစ်လာနိုင်တဲ့ပြဿနာတွေအတွက်ပူပန်မှုတွေကလည်းတိုးလာနေတာပါ